ဒီပြီးခဲ့တဲ့ရက်တွေကဒီဘင်္ဂလားဒေ့ရှ်တစ်ဖက်နိုင်ငံကနေပြီးတော့ဒီ RSO လက်နက်ကိုင်အဖွဲ့တွေမောင်နှောနေဆက်ဘက်မှာလုံခြုံရေးတပ်ဖွဲ့တွေနဲ့တိုက်ခိုက်မှုတွေရှိခဲ့ပါတယ်ဆိုတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့လေနောက်ဆုံးချိန်တွေဘယ်လိုများဟိုရှိပါလဲရှင
်ပထမဆုံးဟိုပျောက်ဆုံးနေတဲ့စစ်တီဟိုရဲတပ်ဖွဲ့ဝင်တွေပြောတော့ကျွန်တော်ပြန်တွေ့ပြီပေါ့နော်အသက်ရှင်နေနေတို့ပြန်တွေ့ပါတယ်အဲနောက်တစ်ခုကတော့နေဆန်းလုံခြုံရေးနဲ့ပတ်သက်လို့ရောဗျာဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာအခြေခံပြီးတော့မှအခုလိုအကြမ်းဖက်အဖွဲ့တွေကမြန်မာနိုင်ငံနိုင်ငံတွေကိုဝင်ရောက်ပြီးတော့မှတိုက်ခိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်နှစ်နိုင်ငံကြောဆူဆွေးနွေးဖို့စီစဉ်ထားတော့ရှိပါတယ်။တော်တော်စေလောက်ကင်စေဖြစ်လို့ကျွန်တော်တို့အသေးစိတ်တော့ပြောလို့မရသေးပါဘူး။တတိယတစ်ခုကတော့ကျွန်တော်တို့အဲ့ဒီနေရာတွေဒေသတွေမှာလုံခြုံရေးအခြေအနေတွေကိုတိုးမြင့်ပြီးဆောင်ရွက်ဖို့လည်းကျွန်တော်စီမံဆောင်ရွက်နေတာရှိပါတယ်။
ဟုတ်ကဲ့ပါအခုဒီအကြမ်းဖက်အဖွဲ့တွေကဒီပြီးခဲ့တဲ့18ရက်နေ့ကသူတို့ဒါဝင်ရောက်တိုက်ခိုက်မှုရှိရဲအဲ့ဒီမတိုင်ခင်2ရက်လောက်ကလည်းဒီဘက်ကိုကျူးကျော်ဝင်လာပြီးတော့လုံခြုံရေးတပ်ဖွဲ့နဲ့ထိတ်တန့်ရင်ဆန္ဒလည်းဖြစ်ခဲ့တယ်ဆိုတော့ဒီ RSO တွေရဲ့လှုပ်ရှားမှုတွေအခုလိုခက်ဆိတ်ဆိတ်ဖြစ်လာတာဘာကြောင့်လို့ထင်ပါလဲရှင
် RSO ကတော့ဗျာတကယ်တော့သူတို့ရဲ့ဒီစီရေးရလှုပ်ရှားမှုဟာအဲ့ဒါဘင်္ဂါလီဒီဘုဒ္ဓကမောင်းတော်ဒေသမှာရှိနေဘင်္ဂါလီအတွင်းမှာအစွန်ရောက်ယူဝါဒတွေမြင့်တက်လာတဲ့သူတို့ကချိန်ငှိတ်လှုပ်ဆောင်လာတဲ့သဘောပါပဲ။နှစ်စာမိုင်းတုန်းကကျွန်တော်တို့ဖြစ်ခဲ့တဲ့ဒုချိရတန်းရွာမှာရဲတပ်ဖွဲ့ဝင်တွေတိုက်ခိုက်မှုမျိုးဆိုလဲ RSO မှာပါဝင်တဲ့လေ့ကျင့်ရေးလူတွေလှုပ်ခဲ့တာပေါ့။ဆိုလိုတာတော့အဲ့ဒီဒေသမှာတန်းနိုင်သမျှပဋိပက္ခတွေတင်းမာမှုအခြေအနေမြင့်အောင်လို့နှစ်ဖက်ညှက်ပြီးတော့မှဆောင်ရွက်နေတဲ့သဘောပဲဖြစ်ပါလား
။ဆိုတော့ဒီ RSO တွေရဲ့ NDA ကဒီအကြမ်းဖက် NDA တွေကအခုဘလောက်ထိစိုးရိမ်စရာဖြစ်လာနေပြီလို့ရောပြောနိုင်မလဲရှင့်။
RSO အနေနဲ့ရတော့ဗျာခုနလိုတခါလေးမှဝင်ပြီးတော့မှဟလာစီရေးရဆိုရင်တော့ဝင်ရောက်နောက်ရှစ်တာ6မြောင်းတိုက်ခိုက်တာမျိုးကလွယ်ရင်ထီးထီးရောက်ရောက်ကျွန်တော်စီရေးရလုံနိုင်တာတော့မဟုတ်ဘူးသို့တော့ဘာပဲပြောပြောသူရဲ့ဖွဲ့တွေကဒီဘင်္ဂါလီလူတွေတည်းမတူတူတည်းမှကျွန်တော်တို့ဝင်ပြီးတော့မှဒီအဆုံရောက်ဝါဒတွေကိုဖျန့်ချီနေတဲ့အတွက်ကြောင့်ငကိုကဒီတဟဆရာဖြစ်ဖြစ်နေခဲ့တဲ့အတိုင်းဝဲတစ်ခုကြမှာပဋိပက္ခတွေပူဖြစ်စေတာပေါ့အဲ့တော့ဒီလိုဟာမျိုးကပူတော့မှဟိုအန္တရာယ်ကြီးတာပေါ့သူတို့ဝင်လာမယ်ရခိုင်မျိုးတိုက်ခိုက်မယ်ပဋိပက္ခတွေဖြစ်အောင်သွေးဆူအောင်လုပ်မယ်ပဋိပက္ခဖြစ်တဲ့အခါကျတော့နှစ်ဖက်ပဋိပက္ခဘာမူတည်တော့မှတခါအဆုံးရောက်ဝါဒကိုကျွန်တော်ကပို့ပြီးတော့ဖြန့်ချီခွင့်ရမယ်ဆိုဒီလိုပုံစံမျိုးနဲ့လုပ်တဲ့အန္တရာယ်ကတော့ပိုကြီးတာပ
ါဟုတ်ကဲ့ဆိုတော့ဝင်းကြီးတို့အနေနဲ့အခုဒီဘင်္ဂလားဒေ့ရှ်အစိုးရဘက်ကိုအခုကြောင်းကြားထားတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုဆွေးနွေးနေဆိုတော့ဘင်္ဂလားဒေ့ရှ်အစိုးရရောဒီကိစ္စကိုဘယ်လောက်ထိပူးပေါင်းဆောင်ရွက်မှုတွေရှိပါလဲရှင
့်ဒါတွေကတော့ကျွန်တော်တို့လောလောဆယ်ဆွေးနွေးနေစေကိစ္စတွေဆောင်ရွက်ဖို့စီစဉ်နေတဲ့ကိစ္စတွေဖြစ်လို့ကြောင့်ကျွန်တော်တို့သေးစိတ်တော့ပြောလို့မရသေးပါဘူး
။ဒီရခိုင်ပြည်နယ်အတွင်းမှာဒီလိုအကြမ်းဖက်ဖွဲ့တွေဝင်လာတယ်။အခုဒီလိုနောက်ထပ်မဖြစ်အောင်ဆိုလို့ရှိရင်ပေါ့ဝင်းကြီးရဲ့အဓိကပေါ့နော်ဝင်းကြီးတို့အနေနဲ့ဘာတွေဆောင်ရွက်သွားဖို့ရှိပါလဲရှင
့်။ပထမဆုံးကတော့ဗျာကျွန်တော်တို့လုံခြုံရေးအစီအမံတွေကိုကျွန်တော်တို့တိုးမြင့်ပြီးဆောင်ရွက်မှာပေါ့။ဒါပေမဲ့အဓိကအရေးကြီးဆုံးကတော့အိန္ဒိယနိုင်ငံနေအနေနဲ့ဟာလက်နက်ကိုင်အကြမ်းဖက်တောင်းချမ်းသူတွေကိုသူတို့ရဲ့နေမျိုးတွေကိုအတုံးပြုတ်ွက်မပေးဖို့ဒါအရေးကြီးဆုံးပါပဲ။ဆိုတော့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ကလည်းကျွန်တော်တို့အရင်တော့ပြန်ကြည့်လိုက်မယ်ဆိုတတ်နိုင်သမျှဒီလိုအကြမ်းဖက်အဖွဲ့အစည်းတွေကိုတို့ရှာဖွေဖော်ထုတ်ပြီးတော့ဖန်ဆီးခဲ့တာတွေအရေးယူခဲ့တာတွေရှိပါတယ်။အဲဒါကြောင့်မလို့ဒီကိစ္စမှာလည်းကျွန်တော်တို့ဘင်္ဂလားဒေ့ရှ်ဘက်ကလည်းဒီ RSO ရဲ့အန္တရာယ်ကိုဖိဖိစီးကင်တွယ်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။နောက်ပြီးတော့ဒီနှစ်နိုင်ငံနယ်စပ်ဒေသမှာတည်ငြိမ်အေးချမ်းမှုရှိရာကျွန်တော်နှစ်နိုင်ငံလုံးရဲ့အကျိုးစီးပွားလည်းဖြစ်တယ်လေ။ဒါတော့ကျွန်တော်တို့ဒီနှစ်ဖက်ပူးပေါင်းပြီးတော့ဆက်လုပ်သွားမှာပါ။
ဒီလက်နက်အင်အားလူအင်အားရောဝင်းကြီးတို့ဒါကိုထပ်ပြီးတော့တိုးမြင့်ဖို့တို့ရှိပါလားရှင
့်ကျွန်တော်တို့ကတော့ရင်းနှုံးကတော့အဲ့ဒီမှာတရင်တို့တပ်မတော်တပ်ဖွဲ့တွေရှိတာဟုတ်ပြီအခုနောက်ပိုင်းတော့ကျွန်တော်တို့ကဒီနေရာတွေကိုကျွန်တော်တို့မြန်မာနိုင်ငံရဲတပ်ဖွဲ့ရဒီရဲတပ်ရင်းနေနဲ့ကျွန်တော်တို့ဆောင်ရွက်တယ်ဆောင်ရွက်တဲ့ခါမှာခုနလိုပေါ့လေးချင်းမုံအတွေ့အကြုံဒီစီရေးအတွေ့အကြုံနောက်တစ်ခါသူတို့ရဲ့လက်နက်ကြိယာပစ္စည်းတွေကိုထိရောက်သုံးချနိုင်မှုဒါတွေကတော့လူဝရှိတဲ့ရှိနေမှာလေကျွန်တော်အသေးစိတ်တော့မသိပါဘူးသို့တော်ဘာပြောမြန်မာနိုင်ငံရဲတပ်ဖွဲ့ရောကျွန်တဲ့လုံခြုံရေးဆိုင်ရာတာဝန်ရှိအဖွဲ့အစည်းတွေကလည်းအဲ့ဒီအားနဲ့ချက်တွေကိုကျွန်တော်တို့ပြန်လဲပြင်ဆင်ပြီးတော့လှုပ်ဆောင်နေပါတယ်
ဟုတ်ကဲ့အခုလိုဖြေကြားပေးတာကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါဗျာ